ထိုင်းပြည်မဟာဝဇီရလောင်ကွန်းရဲ့ဗိတ်သိက္ခာနန္တပွဲအခမ်းအနားကိုထိုင်းနိုင်ငံမှာကောင်းမြတ်မှာဒီကနေ့ကျင်းပပါရယ်အသက်66နှစ်ရှိပြီဖြစ်တဲ့ထိုင်းပြည်မဟာဝဇီရလောင်ကွန်းရဲ့တရားဝင်နန္တပွဲအခမ်းအနားကိုဒီကနေ့စနေနေ့ကစပြီးတော့၃ရက်ကြာကျင်းပသွားမှာပါအမေရိကဒေါ်လာတန်30လောက်အကုန်ကျခံကျင်းပတဲ့ထိုင်းပြည်ရဲ့နန္တပွဲအတွက်ရုပ်သံကနေလည်းထုတ်လွှင့်ပြသခဲ့ပါရယ်ထိုင်းပြည်ကြီးဘူမီပေါ်အတူလာတဲ့2016အောက်တိုဘာလမှာနှက်ရွာဆန်သွားပြီးတဲ့နောက်မှာရာမာမင်းဆက်ရဲ့ဆရာမြောက်ပြင်းအဖြစ်တားတော်ဝဇီရလောင်ကွန်းကစီရင်ခံပြင်းစနစ်အရာချီနာအရာအရာကိုဆက်ခံရတာဖြစ်ပါတယ်ပြင်းကြီးဘူမီပေါ်အတူလာတဲ့ထား1959ကနန်တက်ခဲ့တာကြောင့်ဂျာဟာနှစ်ပေါင်း80နီးပါးအတွင်းပထမဆုံးအကြိမ်ပြင်းရဲ့နန်တက်ပွဲဖြစ်တယ်လို့ထိုင်းနိုင်ငံသားအတော်များအတွက်လည်းဂျာဟာပထမဆုံးအကြိမ်နန်တက်ပွဲအခမ်းအနားကိုတွေ့ဖူးတာပါထိုင်းပြည်မဟာဝဇီရလောင်ကွန်းအနေနဲ့တင်းလာနေမှာတော့နိုင်ငံသားတန်တမန်တွေအပါအဝင်တိုင်းပြည်သူပြည်သားတွေကိုတွေ့ဆုံသွားမှာဖြစ်ပြီးအဲ့ဒီနေ့ကတော့နိုင်ငံတော်အားလိုက်ရချီးကျင်းညာထားပါတယ်ပြီးခဲ့တဲ့ပုထုနေ့ကတော့ဘရင်ဝဇီရလောင်ကွန်းဟာနန်းတော်ဆောင်တက်ရဲ့တမူးသုရိတာကိုလက်ထပ်ထိန်းရခဲ့ပြီးနိဖျားအဖြစ်တင်မြှောက်ခဲ့ပါတယ်ထိုင်းပြည်ဝဇီရလောင်ကွန်းဟာအရင်ကအိမ်ထောင်30ရှိခဲ့ပြီးတော့အဲ့ဒီအိမ်ထောင်တွေနဲ့တာဒမီ9ယောက်ရရှိထားပါတယ်